ုတ်ကဲ့ပါမိုးတဲထံရေကြီးမှုတွေကြုံခဲ့ရတဲ့မန္တလေးတိုင်းဒေသကြီးမိုးကုန်းမြို့နယ်နောက်ပိုင်းမှာမြေပြူမှုဖြစ်ပွားရာကနေအနည်းဆုံးလူငါဦးသေဆုံးခဲ့တာဖြစ်ပါတယ်။မြေပြူမှုကြုံခဲ့ရပြီးနောက်အနီးဝန်းကျင်ကမိသားစုတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ထားရတဲ့အကြောင်းမိုးကုန်းမြို့နယ်တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးစောတောင်းသိန်းကပြောပါတယ်
။ဒီနေ့ကကျွန်တော်မနေ့လေးနိုင်တော့ပေါ့နော်တပည့်ပြည်တော်အစုအောင်တည်တယ်ကြည့်ရမှာပါဆောင်ရောင်းလေးမှမတင်ထားတဲ့အိမ်ချုပ်ရင်ရှိပါတယ်အမေကလူကအိမ်ပြမှာဆုံးလို့ရှောင်ရှားတော့တဲ့အခြေအနေရှိပါပြီအဲ့ဒီမှာရှိတဲ့မိသားစု၅ယောက်ကတော့အကုန်အသက်ဆုံးသွားပါတယ်အမျိုးသမီးတယောက်မျိုးသား၄ယောက်ပေါ့နော်ဆောင်သားအမေရောက်ပါတယ်အိမ်ကြီးပေါ့20လောက်ကစုရင်းရတဲ့အင်းဒီလိုကျွန်တော်ဖေရှားပြီးတော့သိကြရဒီတော့ကြည့်ချင်တာတော့ခေါအောင်နေပါလေလူ90လောက်ကပြည်ပုံကြောင်းမှာဖြစ်တာပဲကိုနေပါလေအင်းဒီ36ရင်းတော့ပေါ့ခင်ဗျာ
မိုးကုန်းမြို့နယ်ကတဲအုပ်စုအောင်သစ်လွင်ကြေးရွာမှာဇွန်လ14ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးမန္တလေးတိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းဒီကနေ့မှာသွားရောက်တွေ့ဆုံပြီးကူညီထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့ဦးစောတောင်းသိန်းကပြောပါတယ
်ဟုတ်မန္တလေးလူငယ်ပြန်ကနေကျွန်တော်တို့ကျွန်မတို့လည်းလာပြီးတော့ပြရပါတယ်လူအိမ်တော်၃ပစ္စည်း၁၁မျိုးလာပြီးတော့ပြရပါတယ်စင်ဆုံးမှုတွေတယောက်ကို၃ဘိတ်လာချိနေပါတယ်နိုင်ငံရပြီးတော့၄တောင်၅တောင်အဲ့ဒီချိနေပါတယ်ခင်ဗျာ
လက်တော်မြေပြူမှုတွေဖြစ်ပွားနေတဲ့နေရာကတော့မန္တလေးမြို့ဝင်ဘီတောင်ပိမြင့်စတဲ့နေရာတွေမှာဖြစ်ပွားနေပြီးနေအိမ်တချို့ကတော့ပျက်စီးမှုတွေရှိနေတယ်လို့ဦးစောတောင်းသိန်းကပြောပါတယ်ဒီရက်ပိုင်းတွင်းမှာမိုးတဲထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်နေတဲ့အတွက်မြန်မာနိုင်ငံဒေသနှံ့ပြားမှာရေကြီးမှုနေအိမ်ပျက်စီးမှုတွေဖြစ်ပေါ်နေပါတယ်။ဒီကနေ့မနက်မှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွင်လေပြင်းတိုက်လို့အိမ်ချင်း50နီးပါးပျက်စီးသွားတယ်လို့ကရင်ပြည်နယ်မွန်တိုင်းဒေသကြီးရဝန်ကြီးမင်းတင်ဝင်းကပြောပါတယ
်။ဒီကနေ့မှာမနက်7နာရီလောက်ကဒေါ်လန်းကြီးရအုပ်စုဒေါ်လန်းမွန်စုနဲ့ဒေါ်လန်းကော့တာဆိုတဲ့ရွာအိမ်38လုံးကလေပြင်းတိုက်ပြီးတော့အမိုးလေးလွေတဲ့အိမ်ကလွေနေအိမ်ပြူတဲ့အိမ်ကပြူသွားတယ်ပေါ့နော်။ဒေါ်လန်းတွက်ဆိုရင်အခုကျွန်တော်ဆင်ရီးပြင်ရပြီ။ဒီကနေ့မိပြီမမိမလည်းပြန်ကျွန်တော်ကယ်ဆယ်ရေးပစ္စည်းတွေပို့ဖို့ပေါ့နော်
။ပြီးခဲ့တဲ့ရက်တွေတုန်းကလည်းဖာပုံမြို့နယ်ဘက်မှာမိုးရွာရွေကြီးလို့အိမ်ခြေတချို့ပျက်စီးမှုတွေရှိနေတာကြောင့်ကရင်ပြည်နယ်စိုးရဖွဲ့ကနေသွားရောက်ကူညီပေးဆောင်နေစေလို့ဝန်ကြီးမင်းတင်ဝင်းကပြောပါတယ်။ရည်ကြီးမှုကြောင့်မကွေးတိုင်းဒေသကြီးမှာလည်းသိခိုက်မှုတွေများနေပြီးရည်ဘေးဒုက္ခတဲ့တွေအများဆုံးရှိနေခဲ့တာပါအထူးသဖြင့်မကွေးတိုင်းဒေသကြီးစကူးမြို့မှာဒီနှစ်မှာစိုးစိုးရည်ကြီးခဲ့ပြီးရည်ဘေးတဲ့သူတွေထောင်နဲ့ချီရှိနေတယ်လို့စကူးမြို့ရည်ဘေးကူညီပေးရေးဖွဲ့ဝင်ကုဖိုးထင်ကပြောပါတယ်ရှင
်းပြချင်းဆက်ပြီးအနည်းတော့အင်္ဂါလုံးရောပါသွားတယ်အင်္ဂါကလေးတရားပြုတ်ကြပြီးဆုံးတယ်ရည်ဘေးဒုက္ခတွေကြီးအောင်ဖျားတွေပေါ်မှာတော့ဇီးရက်တွေပေါ်မှာတော့အလိုတွေနေကြတယ်ဒီလိုလုံးတိုင်းတာဆိုတော့ရည်ဘေးဒုက္ခတွေအင်္ဂါစု445စုလူကြီး1900လောက်ရှိတယ်ဒီတိုင်းကြည့်တော့ကြည့်ပါနဲ့ဒီနေ့ကအဆိုးဆုံးပါဟုတ်မလ
ားဆိုတော့9ရက်နေ့ကနေ73ရက်နေ့အထိမိုးဆက်မပြတ်ရွာသွန်းမှုကြောင့်မကွေးတိုင်းဒေသကြီးတွင်လူနေအိမ်63လုံးရေမြောခဲ့ပြီးလူရေ4000ကျော်ရေပေးလွတ်ရာရွှေ့ပြောင်းနေထိုင်နေရသလိုရေပေးတဲ့ပြည်သူတွေအတွက်တူးလင်စံရိတ်ခါ900စာထောက်ပပေးခဲ့ပြီးစုစုပေါင်းထောက်ပငွေ88သိန်းကျော်ထောက်ပပေးခဲ့တယ်လို့မကွေးတိုင်းဒေသကြီးဘေးအန္တရာယ်စီမံခန့်ခွဲရေးဌာနတာဝန်ရှိသူတွေကပြောပါတယ်စကိုင်းတိုင်းဒေသကြီးဟုံးမလေးမြို့နယ်တဝန်ထွက်ကျေးရွာမှာလည်းမိုးရွာသွန်းမှုကြောင့်အင်ဂျင်စရာကျော်နှိမ့်မြုပ်ပြီးလူရေ1000ကျော်ရေပေးတင့်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်တွင်းမှာလည်းရေကြီးမှုကြောင့်လမ်းမဆက်သွေးရေပြတ်သားမှုတွေဖြစ်ပွားခဲ့တယ်လို့တောင်ပိုင်းဒေသတွေမှာရေကြီးမှုတန်ပိုပြီးတော့ခံခဲ့ရပါတယ်။ရှမ်းပြည်နယ်တီဘောမြို့နယ်နန့်လန်ကျေးရွာမှာလည်းမိုးတဲထန်စွာရွာသွန်းမှုကြောင့်နေအိမ်1200ကျော်ပျက်စီးခဲ့ပြီးရေပေးတင့်သူတွေထောင်ထဲချီရှိနေပါတယ်။စုံလဆက်တဲ့နေ့ကနေဒီကနေ့အထိစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းအေရဝတီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်ရခိုင်ပြည်နယ်တွင်မိုးကြီးရေရှမ်းမှုကြောင့်ရေဘေးဒုက္ခသည်ဥယျာဉ်1000နီးပါးရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချသရေးဝန်ကြီးဌာနညွှန်ကြားရမှုတော်သူလက်လက်ထုံးကပြောပါတယ်။ဘင်္ဂလားပင်လယ်အသွင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရဲ့ရှင်ကြောင့်မြန်မာနိုင်ငံတနင်္ဂနွေလုံးမှာစုံလ14ရက်နေ့အထိမိုးကြီးနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကလည်းသတင်းထုတ်ပြန်ထားသလိုမုံတိုင်းငယ်ရှင်ကြောင့်ဒေသတော်များများမှာမိုးကြီးနိုင်တဲ့အတွက်ရေပြေးအန္တရာယ်သတိထားကြဖို့နဲ့အရေးပေါ်ပြောင်းရွှေ့နိုင်ရေးပြင်ဆင်ထားဖို့ဒုတိယတံပရဥဟင်္ဒရီဖန်တီယူဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကလည်းသတိပေးချက်ထုတ်ပြန်ထားခဲ့ပါတယ်ခင်ဗျာ